ခုနစလေးဂျွန်6အေးခင်းလို့မြန်မာနိုင်ငံရဲ့သမိုင်းမှာမှတ်တမ်းတင်ခဲ့တဲ့စစ်ဆိုးရလက်ထက်အလို့သမားတွေသွေးမြေကြခဲ့ရတဲ့တပိတ်နဲ့အဲ့ဒီတပိတ်နှစ်ပတ်လည်းအဖြစ်ចောင်းသားတွေထပ်မံဆန္ဒပြလို့ဖမ်းဆီးထောင်ချခံလိုက်ရတဲ့85ဂျွန်6ဒီကနေ့တော့35နှစ်ရှိခဲ့ပါပြီ။ရန်ကုန်မြို့ကချီမြင်တဲ့အထက်ဆက်ယုံစင်မလိုက်တင်မောချင်းမြင့်ငယ်မြေထားပြင်ဆက်ယုံ6ရည်နံမြေစတဲ့တပီလုံးကအလို့သမားတွေကမြန်မာဆိုရှယ်လစ်လမ်းစဉ်တပါတီအာဏာရှင်စနစ်အောက်မှာဒုက္ခရောက်နေကြတဲ့လူမှုဘဝတွေလောက်ရတာနဲ့လောက်ခလာစာမညီမျှတာတွေအလို့သမားအခွင့်အရေးမရှိတာတွေအတွက်ငြိမ်းချမ်းစွာဆန္ဒပြခဲ့ကြတဲ့တပိတ်လို့84ဂျွန်6အရေးခင်းကိုမျက်မြင်သက်သေတွေကပြောကြပါတယ်။အဲ့ဒီတုန်းကအလို့သမားတွေရဲ့ကြွေးကြော်တန်ကတော့ဆန်လုံလောက်စာရရှိရေးကုန်စည်နှုန်းကျဆင်းရေးနေအိမ်ရရှိရေးလုပ်ငန်းခွင်အန္တရာယ်ကင်းရှင်းရေးနဲ့လစာတိုးမြင့်ရေးဆိုတဲ့အချက်၅ချက်ပဲဖြစ်ပါတယ်။အဲ့ဒီတပိတ်မှာလူတရာကျော်သေဆုံးတဲ့လူပေါင်းများစွာဒဏ်ရာရတယ်။အမြောင်အများဖမ်းဆီးထောင်ချခံရတယ်ဆိုပေမဲ့ဘသူဘဲဝါတွေထိခိုက်ခဲ့တယ်ဆိုတာတိတိကျကျမှတ်တမ်းမပြုစုနိုင်သေးသလိုအကြမ်းဖက်မှုအမိန့်ပေးသူကျူးလွန်သူတွေကိုလည်းအရေးယူတာမတွေ့ရသေးပါဘူး။ဘလို့ပဲဖြစ်ဖြစ်ပြုသူနဲ့ခံရသူမှာခံရသူတွေကတော့မေ့ဖြောက်နိုင်မှာမဟုတ်တာအထင်ရှားပါ။အဲ့ဒီလိုခံခဲ့ရသူတွေကခြေထောက်မှာတနက်ကြီးစံရှက်မှန်ပြီးအဖမ်းခံလိုက်ရတဲ့သူတဦးကတော့အခုလက်ရှိမြန်မာနိုင်ငံရှေ့နေများကောင်စီ BLC ရဲ့အထွေထွေအတွင်ရေးမှူးဦးအောင်ထူပါအဲ့ဒီတုန်းကအလို့သမားတွေဟာမဆလပါတီကအတည်ပြုပြဋ္ဌာန်းထားတဲ့84ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမှာအလို့သမားတွေအနေနဲ့လွတ်လပ်စွာဖွဲ့စည်းခွင့်ဆန္ဒပြခွင့်ရှိတယ်ဆိုတဲ့အချက်အရအကြမ်းမဖက်ဆန္ဒပြခဲ့ကြတာလို့ပြောပါတယ်အ
ဲ့ဒီခေတ်ကာလတုန်းကဆိုရှယ်လစ်ဆိုရမည်ခံနဲ့ဆေဆိုရမည်ပြီးတော့ဆန်နေကိုကလောက်လူတယောက်ပဲနဲ့ပြည်ရတယ်ပေါ့အဲ့ဒီခါမှာလူသမားတွေကတောင်းဆိုတာကတော့ဒီလူတယောက်ကိုတလောက်ဆန်6ပြည်ပေးတာကမလိုတော့ဘူးတလောက်ဆန်10ပြည်ပေးပါဆိုတာကနေစတင်တောင်းဆိုတာကတဖြည်းဖြည်းနဲ့ကြီးလာပြီးတော့လူသမားဆန္ဒပြပွဲပုံစံနဲ့ဖြစ်သွားခဲ့တယ်အဲ့လိုဖြစ်တဲ့အချိန်မှာဒီလူသမားသမဂ္ဂတွေချို့ပေါ်လာပြီးတော့လူသမားကောင်းဆောင်တွေကနေပြီးတော့အဲ့ဒီတုန်းကအသက်ဝင်တရှိတာတဲ့1984ခုနှစ်ဖွဲ့စည်းပုံအခြေခံဥပဒေမှာပါတယ်လူ့သမားသမဂ္ဂကြီးလွတ်လပ်စွာဖွဲ့စည်းခွင့်စီရင်ခွင့်ရှိတယ်လူမှုမှာဆန္ဒပြခွင့်ရှိတယ်စုဝေးခွင့်ရှိတယ်ဆိုတော့ဒီပြတန်းချက်တွေပါတယ်အဲဒီမှာစောက်အနီရောင်လေးပေါ့ဗျအဲစောက်လေးကိုခြံပြီးတော့ရောင်တိုင်းဆိုင်မှုနယ်ကခြေဆက်ရှိမှာလူ့သမားတွေဥဆောင်ပြီးတော့ဆန္ဒပြဖြစ်သွားခဲ့တယ
်အဲဒီဆန္ဒပြပွဲမှာသူအပါဝင်အလို့သမားတွေတန်ရာရအဖမ်းခံခဲ့ရတာကလည်းဒီလိုပါတဲ့
ကျွန်တော်တို့ကဘွဲတစ်ခုရပြီးတော့နောက်ဘွဲတစ်ခုအတွက်တက်သူမှကြောင်းဆက်တက်နေတဲ့အချိန်မှာကြောင်းသားကောင်းကကုတမောင်းမပါဝင်ကျွန်တော်တငယ်ချင်းတစုပေါ့တခြားကြောင်းသားတွေပါဝင်ကျွန်တော်ဒီအလူသားသမဂ္ဂကြီးပေါင်းပြီးတော့မှခြေချက်ရှိကဒီကမဆန္ဒပြောင်းမှာဝန်ကူဆန္ဒပြကြတယ်လူလည်းပဲတောင်းတချို့ရှိလို့ကျွန်တော်မှတ်မိရဘူးဆန္ဒပြဝဲအရှင်ရလာတဲ့ခါကျတော့ခြေတက်ကလွတ်ပြီးတော့နေနေလာပါပဲနေနေတဲ့ခါကျတော့ကျောင်းလား6ရက်နေမှာလူကမခြေချက်ရှိတာရှိမှာပြစ်ခတ်မှုဖြစ်ပြီးတော့ကျားနဲ့ခြေတဲ့သူသမားတွေကျောင်းသားတွေဒီလိုတန်ရကြတယ်။ဒီကခံရတဲ့အထက်မှာကျွန်တော်တယောက်ပါဝင်ဖြစ်တယ်။ပြီးတော့စစ်ကားပေါ်မှာလူတွေလောင်းနေကြတဲ့မှာတင်သွားပြီးတော့မှမင်းတော်စစ်စေးဦးမှာစီဝါကုဒ်ပေးခဲ့တယ်။လက်တချို့ကြာပြီးတဲ့ခါကျတော့အင်းစိန်ထောင်မှာကျွန်တော်တို့တန်ရယူထားပြီးတော့ကြောက်တဲ့ခါကျတော့ပုံလုပ်ပြလိုက်တယ
်။စစ်တပ်ကအကြမ်းဖက်နှိမ်နှင်းလို့တပိတ်ရပ်တန့်လိုက်ရပြီမဲ့ပြဿနာတွေကတော့ပြည်လဲသွားဟန်မတူပါဘူး။အလို့သမားတွေကတလားကိုဆန်6ပြည်နဲ့မလုံလောက်လို့နောက်ထပ်2ပြည်တိုးတောင်းတာကိုကြည်စံပေးတဲ့အဆိုအရပေါ်အမြင်မကြည်လင်တာကိုတော့84ဒီဇင်ဘာဦးတန့်စာပနအရေးခင်းနဲ့85ဂျွန်6ကျောင်းသားလှုပ်ရှားမှုတွေကထပ်ပြီးတက်တည်ပြနေပါတယ်။ဘာတွေထပ်ဖြစ်ခဲ့ပါသလဲ။အဲ့ဒီတုန်းကစေတက္ကသိုလ်ဒုတိယနှစ်တက်နေရင်ကနေကျောင်းသားတပိတ်မှာပါလို့1005နှစ်ချခံလိုက်ရတဲ့စာရေးဆရာဂါမနီကအခုလိုပြောပါတယ်။
ကျွန်တော်ကမှအစိုးရပုံနှိပ်တိုက်ရှိတယ်ဗျာ။ဟိုအရင်ကလူသားပြည်နည်းစဉ်သတင်းစာတိုက်နဲ့တွဲရက်ပေါ့။အဲ့ဒီပုံနှိပ်တိုက်မှာစပြီးတော့ဖြစ်တယ်ဆိုတော့ကျွန်တော်ကလည်းအိမ်ကြီးတော့မှသွားကြည့်ရတယ်။လူသမားတွေကလည်းအဲ့လိုပိုစတာတွေထောင်ပြီးတော့ပေါ့ဗျာ။လောက်စပီကာတွေဖွင့်ပြီးတော့ကျွန်တော်တပိတ်မှောက်နေကြပြီ။အဲ့တော့ဝိုင်းပြီးတော့အပီးရဒူရူရန်အများကြီးရယ်။အဲ့တော့ကိုကဘာလုပ်ရမလဲဆိုတော့လေကိုကိုဝေမခွဲနိုင်သေးဘူး။နောက်တစ်ရက်ကျတော့တခါသူတို့ကဆက်လုပ်တယ်။နောက်တစ်ရက်ဆက်လုပ်တဲ့အချိန်မှာပဲပေါ့ဗျာ။ကျွန်တော်လည်းသွားတဲ့အချိန်မှာပဲအဲ့မှာဗာဖြစ်လဲဆိုတော့အကုန်လုံးလဲဟိုဘတ်စကားလိုက်နေရလဲအကုန်လုံးဒိမ့်မောက်လိုက်ပြီ အကုန်လုံးကဖြတ်လိုက်ပြီကျွန်တော်အဲ့ဒီမှာတမိုင်းဘက်ကိုသွားဖို့လုပ်တာတမိုင်းကသွားလို့မရတော့ကားလိုင်းနေမရှိတော့ဘူးဒါပေမဲ့အဲ့မှာတော့နေရင်းကြတော့အဲ့မှာတရင်တွေကရောက်လာပြီကြာအဲ့ဒီမှာမပစ်ပြီဆိုတာတွေရောက်လာတယ်နောက်တစ်ခါကျတော့လည်းအဲ့ဒီမှာစစ်တပ်တွေလည်းအကုန်လုံးမြို့ထဲကိုဝင်ချလာတယ်အကုန်လုံးလမ်းတွေကိုပိတ်လိုက်တယ
်ရန်ကုန်တက္ကသိုလ်မှာအဲ့ဒီကာလကစိတ်ပညာနောက်ဆုံးနှစ်တက်နေတယ်လက်ရှိ ABS DF ဘိုးကော်မတီဝင်ကိုမောင်တိတ်ကလည်းသူကြုံတွေ့ခဲ့ရတာကိုအခုလိုပြောပြပါတယ
်။ဆင်မလိုက်ကျင်းလို့ချင်းဒီညနောက်ဆုံးနဲ့ကြံတော့တယ်။မင်းတို့ထွက်တော့ဥပောင်းမှုလိုတယ်။အဲ့လိုပြောတဲ့အချိန်မှာကျွန်တော်တို့ကဒကုံဆောင်လေးအောက်ဆင်းမယ်လို့လုပ်တဲ့ခါကျတော့ဒကုံဆောင်ဒီပါကြတဲ့ခါကြီးကိုအဲ့မှာရှိတဲ့အောက်ကအဆောက်နံနဲ့ကျွန်တော်မှတ်မိတဲ့ကိုတင့်ကြည့်ဆိုတဲ့လူကအဲ့မှာတော့ခတ်ထားလိုက်တယ်။သူကလည်းကျွန်တော်တို့ပြောထားတယ်မင်းတို့မတော်ဘူးနော်။တော်လို့ရှိရင်တော့မင်းတို့တောင်းမယ်ဖြစ်တယ်။တော်တော့အတားကြီးကြည့်လို့ရှင်းတဲ့ခါမှာသူကရှေ့ကအပေါက်ဝင်ပါကြတကားကြီးကိုဆွဲလိုက်လေကတန်းသူဆွဲလိုက်ကပွေးသွားတယ်သူကအဲ့မှာတော့ခတ်ထားတဲ့ခါကျတော့အဲ့မှာကိုတင်ကြီးရတယ်ပြောတယ်ဆရာလေးဒါမင်းတို့အဖြစ်ရှိနေအစောကြီးဖြတ်လို့ရှိရင်မင်းတို့၆တင်းနဲ့တရားဆွဲလို့ရတယ်ဆိုတော့အဲ့လိုပြောတယ်အဲ့ချမ်းမှာလည်းကျွန်တော်ကကိုတင်ကြီးဆိုတဲ့လူကဩသူကတော့ဒီမဆလာသတင်းကြီးရှင်းနိုင်တယ်ပေါ့ချိုး6မိနစ်4နာရီ20နော်ဆက်ပြစ်လိုက်တာ35မိနစ်လောက်ဖြစ်အောင်ပြစ်တဲ့ခါမှာရန်သူစခန်းတစ်ခုကိုခြေပုံးနဲ့ကက်ကံမျိုးလိုဖြစ်တယ်။အဲ့တော့ကျွန်တော်ဒီထဲမှာဘလောက်ဆူရတယ်။အဲ့ဒီမှာအလေတက်မှာဗျာတရောထိုးစံထူကြားနေတာ။တော့ဒီနောက်တော့ကလူသမားကြီးကြီးကြီးကြားပြီးတော့ခြေကောက်ခံနေပြီးတော့တရောထိုးနိုင်တဲ့လူဆိုတော့ဒေါသထွက်တယ်။ဘာဒီထိုးနေပါလေကောတရောတန်ကျွန်တော်တို့ကြားနေကြတော့သူ့ဗမာကြီးပဲပြီးရတဲ့ငါကွယ်ဘူအောင်ဆန်းလူဒီရဲကောင်တွေမွေးရမယ်ဆိုတဲ့အဲ့ဒါကိုပဲထက်ကလေးထိုးနေခါမှာကျွန်တော်အခါဆောက်သွားတယ
်။အဲ့ဒီ85ဂျွန်6ရက်အလုသမားတပိတ်နှစ်ပတ်လေကျောင်းသားဆန္ဒပြပွဲကိုရွှေတကုံဖျားရင်ပြင်မှာတပိတ်စခန်းဖွင့်ခဲ့ပုံနောက်တော့စစ်သားတွေကဖနှက်မချွတ်ပဲတက်လာပြီးနှိမ်နှင်းဖမ်းဆီးပုံတွေကိုလည်းအဲ့ဒီတုန်းကတပိတ်မှာပါပြီးထောင်ချခံလိုက်ရတဲ့စစ်တပ်ကသူကျောင်းသားဦးခင်မော်ကအခုလိုဆိုပါတယ
်ပထမတနေ့ကအလုသမားတွေအဲ့ဒီဂျုံလာမှာပြစ်ခတ်ခံရတယ်အဲ့ဒီတုန်းကတည်တာပေါ့နော်အဲ့ဒီချိန်မှာဝင်းကြီးကလာပြီးတော့အဲ့လိုရှင်းလင်းပွဲလုပ်တယ်အဲ့ဒါကိုကျောင်းသားတွေကမချေနှက်တာနေ RID ကနေစတာပေါ့နော်ကျောင်းပေါင်းစုပေါ့နော် RIDရာဇူနောက်ပြီးတော့ကျွန်တော်တို့ medical college MC1 MC2 ပေါ့နော်အဲ့တုန်းကကျွန်တော်တို့အရေးခင်းမှာပြစ်တာခတ်တာလုံးဝမရှိလိုက်ဘူးအထွေထွေတပိတ်ကိုနောက်ဆုံးကြတော့ကျွန်တော်တို့ကရွှေတုံဖျားပုံပြွှေ့လိုက်တာပေါ့ဆိုတော့အဲ့ညမှာနေမဲ့စစ်တပ်ကဝိုင်းပြီးဖမ်းသွားတယ်ကျွန်တော်တို့အဲ့ရွှေတုံဖျားပုံမှာအဲ့လိုငင်းကြစွာပဲအဖမ်းခံလိုက်တယ်အဲ့တုန်းကတက်သူကျောင်းသားရော high school ကျောင်းသားရောအရက်သားတွေရောပေါ့အားလုံးလူ300ကျော်ကျော်ဖမ်းခံ
အခုကြားခဲ့ကြရသလို84ဂျွန်6အလို့သမားအရေးခင်းတဲ့85ဂျွန်6နှစ်လက်တပိတ်တို့ကနေဒီကနေ့သမိုင်းဆိုင်ရာအကျိုးအမြတ်တွေဘာတွေရနိုင်ပါသလဲဥအောင်ထူးက84ဖွဲ့စည်းအုပ်ချုပ်ပုံအခြေခံဥပဒေနဲ့လက်ရှိစစ်အစိုးရရဲ့2008ဖွဲ့စည်းပုံအခြေခံဥပဒေကိုနှိုင်းယှဉ်ပြီးလွတ်လပ်စွာအသင်းဖွဲ့ဖွဲ့ခွင့်စီယုံခွင့်စတဲ့လူ့ဖွဲ့စည်းရပိုင်ခွင့်တွေကင်းမဲ့နေတာကိုခုလိုသုံးသပ်ပြောဆိုပါတယ
်ဆိုရှယ်လီအစ်စ်မှလည်းမဟုတ်ဒီမိုကရေစီအစ်စ်မှလည်းဘာမှအစ်စ်မှမဟုတ်ဒီပေါ်ဒီဝင်ချီရန်ဥပဒေကိုသူကတုံးချပြီးတော့အာဏာရှင်စနစ်တက်စုပြီးအောင်လွှဲလာတယ်။အခုကျွန်တော်တို့ကအဲ့ဒါကိုသင်ခန်းလာရပြောမှဆိုအခုလာမယ့်2008ပေါ်ဒီဝင်ချီရန်ဥပဒေနဲ့ရှင်ဆက်ဆက်စဉ်းစားဖို့လိုအပ်လာတယ်။ဘာကြောင့်လဲဆိုတော့အဲ့ဒီတုန်းကနောက်ပိုင်းလူတို့မဆလာစုကပြန်ရှင်းပြတဲ့ခါကျတော့ပေါ်ဒီဝင်ချီရန်ဥပဒေမှာတော့တင်ရင်လွတ်လပ်စွာဟာစီယုံွယ်စီဝေးွယ်ဆန္ဒပြောင်းဝင်ပြီးတာမှန်တယ်။ဒါပေမဲ့အကန့်အသတ်ပါတယ်။အဲ့ဒါကပါလဲဆိုတော့ဆိုရှယ်လစ်စီဝေးစနစ်ကိုမဆန့်ကျင်ရင်ဆိုတဲ့အကန့်အသတ်ပါတယ်။အဲ့လူတို့ရဲ့ဆန္ဒပြတာဟာကျွန်တော်ပြလိုက်တဲ့အစီအစဉ်ရက်သွားတယ်ရက်သွားတဲ့အတွက်ဆွေရစီဝဆင်းကိုထိခိုက်တယ်ထိခိုက်တာကြောင့်ဆွေရစီဝဆင်းကိုဆန့်ကျင်သွားတယ်ဆန့်ကျင်သွားတဲ့အတွက်သူတို့မှအယူခွင့်ရှိတယ်ဆိုတဲ့ဟာမျိုးနဲ့ပြန်ရှင်းကြတာမျိုးရှိခဲ့ဦးတယ်အဲ့တော့ကျွန်တော်တို့ကဖွဲ့စည်းပုံခြေခံဥပဒေထိခိုက်တဲ့အခါမှာအဲ့လိုလက်တွေ့ရပြန်ထိခိုက်လို့ဖွဲ့စည်းပုံခြေခံဥပဒေနဲ့အညီဥပဒေစိုးမိုးကိုတိဆောက်ပြီးလှုပ်ရှားတော့မယ်ဆိုရင်ဖွဲ့စည်းပုံခြေခံဥပဒေထဲမှာကလူတော်သမန်ကားကြီးလူတော်ချောဖွဲ့စည်းခွင့်စီးပုံးခွင့်ရက်တီခွင့်ကိုဘာအခန့်အသတ်မှမရှိဘဲနဲ့ပြေးထားဖို့လိုတယ်အခုလာမယ့်နနာဖရဲ့2000ဖွဲ့စည်းပုံခြေခံဥပဒေတီဗီကျင်းလုံးတော့မယ်ဆိုရင်ပို့ပြီးတော့ဆိုးတဲ့အခန့်အသတ်ကြီးထည့်သွင်းပြန်လည်ထားတယ်ဒါကြောင့်ဒီ2000ဖွဲ့စည်းပုံကတီဗီကျင်းလုံးမယ်ဆိုတော့လူတော်သမန်ကားကြီးဖွဲ့စည်းမှုဘောင်းလှုပ်ရှားမှုအပါအဝင်အသင်းဖွဲ့ကြီးဖွဲ့စည်းပုံဘောင်းကိုလှုပ်ရှားမှုရဲ့အကုန်လုံးရဲ့ကန့်တတ်မှုကဟာ1984ဖွဲ့စည်းပုံခြေခံဥပဒေမှာတွေ့ခဲ့တာတဲ့ပို့ပြီးတော့ဆိုးလိမ့်မယ်ဆိုတော့သမိုင်းသင်္ကန်းကကျွန်တော်ရခဲ့တာပါဗျာဒါအမျက်ပဲလို့ကျွန်တော်ပြောမှာဖြစ်တယ
်အဲ့ဒီ85ဂျွန်6အရေးခင်ပြီးမှာတော့မဆလာအာနာရှင်ကចောင်းသားကောင်းဆောင်ကိုတင်မောင်ကိုလက်ဝဲလက်ရအဖြတ်သမားလို့ဆိုဆဲပြီးတေရန်ပေးကုမျက်လိုက်ပါတယ်တဲ့1962ခုနှစ်ကတည်းကလူခွင့်ရေးတွေဆုံးရှုံးပြီးခင်မီတိုးတက်တဲ့လူသားတွေအဖြစ်အသက်ရှင်တည်ရှိခွင့်မရကြသေးတဲ့မြန်မာနိုင်ငံသားတွေအတွက်သမိုင်းဆိုင်ရာကောင်းကျိုးဆိုးကျိုးတွေ ဝေဖန်ထောက်ရှုနိုင်မှုကြီးပဲပြီးသွေးဆွန်ခဲ့ရတဲ့84ဂျွန်6လုံသမားအရေးခင်ကြောင်းကိုယ်တိုင်ပါဝင်ပတ်သက်ခဲ့သူတွေရဲ့ဖြစ်ရပ်မှန်တွေကိုစူးစီးတင်ပြလိုက်ပါခင်ဗျာ
တိုက်ခွန်းတိုက်ခွန်းတွေကိုရောင်းနေတဲ့ဘူးကြီး